ရုပ်ပုံကနောအေနဲ့တိမ်ပေါ်အာရာမဆင်းသက်လာတော့လူတို့သည်စာရန်၏နောက်ကိုလိုက်လျှောက်ခဲ့ကြတယ်။နောအေလို့ခေါ်တော့ပုဂ္ဂိုလ်ကသာလျှင်ဘုရားသခင်ကိုဝမ်းမြောက်စေခဲ့တယ်။ဘုရားသခင်ကနောအေအားမြေကြီးသည်အပြစ်ဒုစရိုက်အပြင်ပြည့်နေလျက်ရှိသောကြောင့်လူတို့ကိုဖျက်ဆီးရငါဆုံးဖြတ်ပြီ။ဒါကြောင့်သင်အတွက်သင်္ဘောတည်ဆောက်ပါလို့မိန့်မှာခဲ့တယ်။သက်ရှိသောအားလုံးကိုဖျက်ဆီးဖို့ရန်ငါသည်မြေကြီးတစ်ခုလုံးကိုရေအားဖြင့်လွှမ်းမိုးစေမည်။တင်နှင့်တင်၏မယား၊သားများနှင့်သူတို့၏မိမများကိုထိုသိမ်းဘောထဲသို့ဝင်ခိုင်းပါ။ထို့အပြင်သရုပ်ဆန်၏ငှက်မျိုးစုံကိုလည်းအထီးနှင့်အမအတွဲလိုက်ဝင်စေပါလို့မိမခဲ့တယ်။နောအေသည်ဖျားသခင်မိမတော်မူခဲ့တဲ့အတိုင်းဆောင်ရွက်ခဲ့တယ်။